ကျဲဒီ2015ရွေးကောက်ပွဲမှာပေါ့နော်အနိုင်မြင်ရခဲ့တဲ့ဒီနိုင်ငံရေးပါတီ80ကျော်တဲ့ကကိုစလဲ5ဦးကိုရွေးချယ်ပြီးတော့21ရာစုပင်လုံကြီးလာခံမှာတက်ရောက်ဖို့အတွက်ပေါ့နော်ဒီအမျိုးသားပြန်လည်တင်မြင်နေငင်းချင်းဖို့ဌာနဆရာတို့ဖိတ်ကြားစာပေးပို့လာရဆိုပြီးတော့ကြားပါတယ်ဆရာရဲ့ဘယ်လိုပုံစံပေးပို့လာတာလဲဆရာတို့ရှိဘယ်နေ့လောက်ကများဒီဖိတ်ကြားစာရောက်လဲလို့ပါရှင
်မင်းညကအီးမေးလ်နဲ့ပေါ့နော် NRPC ကနေဖိတ်စာတွေဟိုပို့လိုက်တယ်ပြီးရင်တော့ဒီမနေ့လည်းသူတို့ဖုန်းပြဆက်ပါတယ်ဖိတ်စာရရှိလာပေါ့နော်အမှမေးလာတယ်ပေါ့နော်ဆရာဒီကဖိတ်စာမှာကအနိုင်မြတဲ့ပါတီ90ကနေပြီးမှပေါ့နော်17ပြည်လုံးကြီးလာခံကိုပါဝင်တင်ပါဝင်ထိုက်သူအနေနဲ့ပေါ့နော်5ဦးထိုက်လို့ရတယ်ဆိုပြီးမှပေါ့နော်အဲ့ဒါတွေပြောထားတယ်ပြီးရင်တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှအနိုင်မြတဲ့ပါတီ90ကနေပြီးမှ5ဦးကိုရွေးချယ်ဖို့အတွက်ပေါ့နော်အဲ့ဒါစီဝေးလာပေးပါဆိုပြီးမှပေါ့နော်စီဝေးဖိတ်တာဆိုမြအနိုင်မြတဲ့ပါတီတွေပါဝင်တင်ပါဝင်ထိုက်သူများနေရာမှာသွားခဲ့တာတို့ CSU level မှာသွားထားတာတို့ကတော့ဒါမသိတော်လို့ပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကကန့်ကွက်ရှုတ်ချတဲ့အနေနဲ့ဒီစီရင်ချက်ပြန်ထုတ်ချင်းဖြစ်ပါတယ်ခင်ဗျာဟုတ
်ပါတီ90ကျော်တဲ့ကဒီ5ဦးကိုရွေးချယ်မဲ့ပွဲကိုကြတော့ဘယ်နှစ်ပဲအချိန်မှာပြုတ်လုသွားမယ်ဆိုတာမျိုးဆရာတို့ဘယ်လိုမျိုးများဖိတ်စာမှာပါလဲရှင
်ကျွန်တော်တို့ဖိတ်တာတော့20နှစ်မှာဟိုဗလဲအစီဝေးလုပ်မယ်ပေါ့နော်ပါတီ90ကိုဟို NRPC ရုံးမှာဗလဲပြစ်ဆုံးပြီးမှပေါ့နော်လူ9ယောက်ကိုရွေးထုတ်ဖို့ဆိုပြီးမှအဲ့လိုဟိုအကြမ်းဖြစ်တည်ထားတယ်ဟိုလာရင်တော့မှကိုစေးနဲ့ကိုလာရမယ်ဆိုပြီးမှလည်းဖိတ်စာထဲမှာထည့်ရေးထားတယ်ခင်ဗျာဟုတ
်ရွေးချယ်တဲ့အခါမျိုးကြရင်ရောတို့ကဘယ်လိုပုံစံရွေးချယ်မယ်ဆိုတာမျိုးဘယ်လိုမျိုးများပြောထားတာများရှိလဲဆရာ
။မသိဘူးခင်ဗျာအဲ့ဒါတွေနဲ့ပတ်သက်မှဘာတကူမှမသိရဘူးကြိုးကြောင်းလေးဘာမှမသိရဘူးဘယ်လိုရွေးချယ်မလဲဘယ်လိုစီဝေးလုပ်သွားမလဲဘယ်သူကဥဆောင်မလဲဆိုတာလည်းတိပတ်မသိရဘူး
။ညီလာခံကိုတက်ရောက်ခွင့်ရမယ်ဆိုရင်ဘယ်လိုပုံစံဆရာတို့အနေနဲ့ပါဝင်ချင်တာမျိုးလဲရှင်
။ညီလာခံကိုတက်ခွင့်ရရင်တော့ကျွန်တော်တို့အားလုံးကလည်းတက်ပြီးမဆွေးနွေးမယ်ဒီတိုင်းပြည်ကောင်းရကောင်းကျိုးလေးတွေကိုကျွန်တော်ဆွေးနွေးတော့မယ်အနေထားပါပဲ။ဖြစ်လို့ရဖြစ်စီကြောင်းပဲပါတီမှလည်းလုံမှလည်းမဟုတ်ဘူးလို့ယူဆတယ်ပေါ့နော်။ဒါပေမဲ့အခုလိုမျိုးဒီအနိုင်မြတဲ့ပါတီကိုပဲဟိုခုလိုမျိုးခွဲခြားလိုက်တဲ့အနေအထားမျိုးဒါမှမဟုတ်လည်းဒီပါတီတွေအားလုံးကအလကားပါဆိုတဲ့တတ်မှတ်ချက်မျိုးတွေလောက်တာတော့ဒါဟိုမတင်တော့ဘူးပေါ့နော်။သူတို့ပြည်အနိုင်ရတဲ့သူရရဲ့ကျုပ်လည်းမဟုတ်ဘူးလို့ယူဆတယ်ခင်ဗျာ။စိတ်မကောင်းပါနော်။ဒါကြောင့်မတင်နိုင်ဘူး။နောက်တစ်ချက်ကကျွန်တော်တို့ကိုအကယ်၍ခုနမျိုးပြောမှုပေါ့နော်။အဆင့်ခွဲခြားပြီးမှတတ်မှတ်ရင်တော့မဖိတ်တာပဲကောင်းပါတယ်။ကျွန်တော်တို့လည်းအနိုင်ရတဲ့သူရရဲ့စစ်တပ်ရဲ့တိုင်းဒါလက်နက်ကင်ဖွဲ့စည်းတွေဆွေးနွေးပြီးမှခြေတွေတွေ့သွားမယ်။ကောင်းရကောင်းကျိုးတွေရသွားမယ်ဆိုကျွန်တော်တို့ကလက်ခုအားပေးပြီးသားပါ
။21ရာစုပင်လုံကြီးလာခံကအားလုံးပါဝင်နိုင်တဲ့အနေထားရှိလာနိုင်မှာမလား။ဆရာတို့ဘယ်လိုများသုံးသပ်လဲရှင်
။ခုတိုင်းဆိုတော့အားလုံးပါဝင်နိုင်ဖို့ကဟိုလမ်းမတွေ့ဘူးလို့ပဲပြောရမှာပေါ့နော်။ကျွန်တော်တို့ပါတီတွေလည်းမတည့်ကြဘူးဆိုရင်တော့21ပင်လုံကတော့အားလုံးပါဝင်မယ်လို့တော့ပြောလို့မြတ်တယ်လို့ဒီလက်နက်ကင်ဖွဲ့စည်းတချို့လည်းတည့်လို့မရဘူးဆိုပြီးမှပေါ့နော်။ဒါလောလေးပြန်ပြောထားတာလည်းရှိတယ်ဆိုတော့ဘယ်လိုပဲပြောပေါ့နော်။ဒီညီလာခံကတော့အများစုပါဝင်ကောင်းပါဝင်ပါလိမ့်မယ်။ဒါပေမဲ့အားလုံးပါဝင်တဲ့ညီချင်းညီလာခံလို့တော့ပြောလို့မရဘူးလို့ယူဆပါတယ်ခင်ဗျာ။ဟုတ်
ဆရာကြီးခုလိုဖြစ်ပေးတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်ဟုတ်ကဲ့။